မြန်မာနိုင်ငံကဒီဗိုလ်မှူးတို့စာပေစစ်ဆေးရေးဌာနဟာပေါ့လေကမ္ဘာပေါ်မှာပြည်သူတွေရဲ့လွတ်လပ်ခွင့်တွေကိုအတင်းကျပ်ဆုံးချုပ်ချယ်နေတဲ့အစိုးရဌာနတစ်ခုဖြစ်နှစ်ပေါင်းများစွာသတ်မှတ်ခံခဲ့ရတဲ့အပေါ်မှာဗိုလ်မှူးတို့အနေနဲ့ဘယ်လိုမျိုးများတုံ့ပြန်ရှင်းပြကြင်လာရှိပါလဲခင်ဗျာ
အဲ့တော့တနောအခြေအနေပေါ်မှာပဲကျွန်တော်တို့ကရှိပြီးတော့ပြောဖို့ဆိုတာသိပြီးတော့ဘုံလုံးလောက်ဘူးထင်တယ်သမိုင်းကြောက်လျှောက်ဖြစ်လာတဲ့အချိန်လေးတွေလည်းအများကြီးနဲ့ပြန်ပြောရမယ်ထင်ပါတယ်ခင်ဗျာလွတ်လပ်ရေးစရတဲ့အချိန်ကစပြီးတော့နိသာသာပါလာတို့ပြီးတော့မြန်မာစစ်ရဲလမ်းကြောင်းပါတီတို့နောက်ကကျွန်တော်တက်မလို့အစိုးရတို့ဒီခစ်တွေပေါ်ဒီ62နှစ်လောက်အဲ့ဒီခစ်တွေနဲ့အချိန်လေးတွေနောက်ကတိုင်းပြည်ရောနောက် international affairs ရောအဲ့ဒါတွေနဲ့ပြောရမှာဆိုတော့လေအဲ့ဒါလေးတွေအစုံအစည်းလေးကျွန်တော်ဒီချာလေးသုံးသပ်ပြီးပြောမှဖြစ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ
အခုဦးသိန်းစိန်အရတားအစိုးရလက်ထက်နဲ့ပေါ့လေအရင်စစ်အစိုးရအဆက်ဆက်ဖြတ်တန်းခဲ့တဲ့ဒီစာပေစစ်ဆေးရေးရဲ့မူဝါဒတွေမှာအခုဘယ်လိုတွေများသိရတာတိုးတက်ပြောင်းလဲလာတာရှိနေပြီလို့ဘုံမှုတို့သုံးသပ်ပါလဲခင်ဗျာ
ကျွန်တော်တို့ကအမှန်တိုင်းပြောရရင်တော့ဒီဘက် Democratic General Government ပေါ်အခု March 30, 2011ဒီဘက်ကတော့ဒါအများကြီးပိုလုံနေတာပေါ့လေဒါတော့ဖြည်သွင်းက print media ကျွန်တော်တို့ community ဒီဖုံးကသိမယ်လို့ကျွန်တော်တို့ထင်ပါတယ် constitution အရာလေကျွန်တော်တို့ကလှုပ်ရှားမယ်ခြေနေမျိုးဖြစ်လာတော့ပို့ပြီးတော့မှ democracy နဲ့လွတ်လပ်မှုအခွင့်အရေးကိုပို့ပြီးတော့ပေးနိုင်တဲ့အတွက်ကြောင့်ဒီဘက်မှာတော့အားလုံးရဲ့အထင်သာမြင်သာပို့ဖြစ်လာတယ်ပို့တော့ပြောင်းလောင်းလာတယ်ဆိုတော့အဖြစ်မျိုးကြတယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာ
နောက်တစ်ခုကဒေါက်တာဆန်းစုကြည်နဲ့ပတ်သက်တဲ့သတင်းဆောင်မတွေကို service စီဌာနကပြည်တွင်းသတင်းချန်နယ်တွေကိုမကြသိငယ်ပါပဲစတင်ဖော်ပြခွင့်ပေးလိုက်တာတွေ့ရပါတယ်ဒီနောက်မှာလည်းထပ်ပြီးတော့အပိတ်ခံရတယ်ဆိုတဲ့သတင်းတချို့လည်းကြားရပါတယ်တခါဓာတ်ပုံတွေကိုလည်းရှေ့မျက်နှာဖုံးမှမတော့ရဘူးအတွင်းမှာပဲထည့်ရမယ်စိုက်ကိုတော့ဖြင့်ဘလော့ဖြင့်တက်မှတ်ထားတယ်စသဖြင့်ပေါ့လေအမျိုးမျိုးကျွန်တော်တို့ကြားရတာလည်းရှိတယ်ဆိုတော့ဒေါက်တာဆန်းစုကြည်နဲ့ပတ်သက်ပြီးတော့ service စီဌာနကပေါ့နော်စာနယ်ဇင်းတွေကိုဘလူမူဝါဒတွေတက်မှတ်ပြီးတော့ဖော်ပြခွင့်ပေးနေတယ်လဲဆိုတာတိတိကျကျလေးသိပြရစေလားခင်ဗျာ
ရှေ့ပိုင်းမှာပေါ့လေဒီဘက် 2011 May June လောက်မှာလေကျွန်တော်ဒီဘက်က Democratic Government အနေနဲ့အပြောင်းလဲတွေဆရာဦးကျော်အောင်လည်းတွေ့မှာပါတော်လေးနိုင်ငံရေးမှာစီးပွားရေးမှာပြောင်းလဲမှုတွေရှိတာနဲ့အတူတူကျွန်တော်တို့ဒီ service စီတဲ့ဝါဒတွေလည်းပို့ပြီးမှ flexible ဖြစ်လာတဲ့ဟာကြီးအများကြီးရှိပါတယ်အဲ့ဒါမျိုးလေးနဲ့အတူတူပြောင်းလာတဲ့တဲ့ကြောင့်ပထမပိုင်းမှာတော့တစ်ခုနဲ့တစ်ခုပေါ့လေအကျန်းကအဲ့ဒီ mutual trust ကအနည်းငယ်လေးအဲ့ဒီပုံမှာလေးကျွန်တော်တို့ကသွားတယ်နေထားမျိုးလေးဖြစ်တာလည်းရှိကောင်းရှိပါမယ်အခုအချိန်မှာတော့ဆရာဦးကျော်အောင်ကလည်းဟိုမေးတဲ့မေးခွန်းလေးကျွန်တော်ပြန်ပြောရရင်တော့ကျွန်တော်တို့မှာတရားပေါ့လေကျွန်တော်တို့မူဒီ scrutinizing process နဲ့ပတ်သက်ပြီးတော့ချထားတဲ့ norms ကအခုဆို12ချက်ရှိပါတယ်။အဲဒီ12ချက်အရာကျွန်တော်တို့ကလက်ရှိတော့စီစစ်နေရတဲ့အပိုင်းရှိပါသေးတယ်။အဲဒီအချက်ဒီအရာကျွန်တော်စီစစ်ဒါကလွဲလို့ကျန်တဲ့အကြောင်းအရာကြီးကနတပ်ပုံတို့တရင်တို့ဆောင်းမတို့ဒါတွေအားလုံးကတော့ပြီးလာတဲ့အတွက်ကြောင့်ဒီပဲဒေါန်ဆက်စီကြီးနဲ့ပတ်သက်ရင်တော့ကျွန်တော်တို့အခုချိန်မှာတော့ဘာမှကန့်သက်ချက်တော့မရှိဘူးလို့ပဲကျွန်တော်ကြည့်ရမှာဖြစ်ပါတယ်ခင
်ဗျာ။ရေးချင်မှာပေါ့ဘုံမူရေဒေါန်ဆက်စီကြီးနဲ့ပတ်သက်တဲ့ရေးသားဖော်ပြခွင့်ဘယ်လိုတွေရှိလာလိမ့်မယ်လို့ဘုံမူအလားအလာကိုသုံးသပ်ချင်ပါလဲခင်ဗျာ
။ရေးချင်မှာတော့ကျွန်တော်တို့အခုလည်းလေအားလုံးအတူတူပေါ်ဒီတိုင်းပြည်မျိုးရေးပူပေါင်းဆောင်ရွက်တဲ့ဟာမျိုးနောက်တိုင်းပြည်ပြန်တဲ့ဒီပေါင်းရေးပူပေါင်းဆောင်ရွက်တဲ့ဟာမျိုးသွားနေတော့ဟိုပို့ပြော့ပဲအားရစရာပို့ပြော့ပဲလွတ်လပ်ပွင့်လင်းစရာရှိလာမယ်လို့ကျွန်တော်တို့ဒီလိုပဲယုံကြည်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဇွန်လအတွင်းမှာပေါ့နော်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှင်မဟာရန်ကုန်ကပြည်လန်းလွှတ်တော်အဆောက်အဦမှာပေါ့နော်စီးပွားရေးလုပ်ငန်းရှိတဲ့နိုင်ငံရေးပါတီခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့တွေ့ဆုံပြောဆိုခဲ့တဲ့မိန့်ခွန်းတွေကိုဗိုလ်မှူးတို့စာပေစစ်ဆေးဌာနကအပြည့်အဝဖော်ပြခွင့်မပေးဘဲဖြတ်တောက်မှုတွေရှိတယ်ဆိုပြီးတော့ပြည်တွင်းစာနယ်ဇင်းသမားတချို့ကထုတ်ပြောတာရှိပါတယ်အဲ့ဒါမှန်ပါသလားခင်ဗျာ
ဖြတ်တောက်မှုဆိုတာတော့မဟုတ်ပါဘူးခင်ဗျာကျွန်တော်တို့အပြည့်အဝပေးပါတယ်ဂျာနေဒီမှာဆိုရင်ပို့ပြီးတော့ပြည်သားပါတယ်အားလုံးပါပါတယ်ခင်ဗျာအားလုံးဖြတ်တောက်မှုရှိဝင်တဲ့ဒေချာကိုပြောတဲ့အတိုင်းပြည်ကြတာဖြစ်ပါတယ်ခင်ဗျာ
နောက်တင်ထုတ်စနစ်နဲ့အခုဂျန်နေသေးတယ်ပေါ့နော်သတင်းဂျာနေတွေကိုတခြားဒီစာပေတို့ဂျမ်းမာရေးတို့အဲ့လိုထုတ်တင်အစဉ်မျိုးဘယ်တော့လောက်ခွင့်ပြုပေးနိုင်မယ်ဆိုတာသိပြသေးလားခင်ဗျာ
အခုနောက်ထပ်ဂျန်တော့တင်ထုတ်မှာဆက်ချက်၅ခုဂျန်နေအဲ့ဒီ၅ခုဂျန်နေတာကလည်းဒါအခုကျွန်တော်ထင်ပါတယ်စိတ်မကြခင်ချင်းတော့တွင်းမှာပဲထပ်ပြီးတော့ short ပို့ပြီးပို့ရှိပါလိမ့်မယ်ဒီထုတ်တင်စနစ်နဲ့အခုတင်ထုတ်စနစ်သွားတဲ့ပါတဲ့တရားလည်းမကြမီမှာတော့အားလုံးတစ်ဖြည်းချင်းနဲ့ဖြည့်ချော့သွားမယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာ
ပို့မှုတို့လည်းဒီစာပေလောကမှာပေါ့လေနှစ်ပေါင်းအတန်ကြာကြီးကျက်ပြီးတော့လောက်ကင်ခဲ့ရတော့ဒီမြန်မာနိုင်ငံမှာပုဂ္ဂလိကတည်ငြိမ်စာတွေပေါ့လေထုတ်ခွင့်ရနိုင်မယ်အလားအလာမျိုးတွေဘယ်လိုတွေများခန့်မှန်ပါလဲခင်ဗျာ
ပုဂ္ဂလိကသတင်းစာတွေကတော့ဒါကျွန်တော်တို့ပြည်တော်ပြည်ဝင်ကြီးလဲအခုကျင်းပနေတဲ့ပြည်သူ့တော်မှာလဲစက်တင်ဘာ29ရက်ကတော့မှဟိုဒေါက်တာမြတ်ညာနာဆိုးတို့ကတော့မေးထားတာတွေဖြေထားလဲရှိပါတယ်တကယ်ကတော့ဒီနေ့ချိန်ထုတ်သတင်းစာတွေကဒီဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ဒါကဖြစ်ကိုဖြစ်လာမယ့်ကိစ္စဖြစ်ပါတယ်ကျွန်တော်တို့မြင်ပါလေဒါကမကြမီဖြစ်ပေါ်လာမယ်လို့ထင်ပါတယ
်ပြည်ချင်းရေးဝင်ကြီးဦးကျော်ဆန်းကမကြသေးခင်ကာလာတော့ကဒီလွှတ်တော်မှာပြောခဲ့တာရှိပါတယ်မြန်မာပြည်သူတွေအတွက်သတင်းစာလွတ်လပ်ခွင့်အပြည့်အဝပေးဖို့အချိန်မတန်သေးဘူးဆိုပြီးတော့သူပြောခဲ့တာရှိပါတယ်သူဆိုလိုတဲ့အပေါ်မှာပေါ့နော်ဘုံမှုအနေနဲ့ဘယ်လိုတွေများထပ်ဆင့်ရှင်းပြကြပါလဲခင်ဗျာ
ကျွန်တော်တို့ဒီပြောင်းလဲဝင်ကြီးအနေနဲ့သူအဓိကပြောချင်တာတော့ကျွန်တော်တို့ဒီတိုင်းကြီးကဖက်တန်းလာခဲ့တဲ့ဖြစ်တလျှောက်မှာပေါ့လေပုပ်ပလိကဆန်နေခြင်းများအနေနဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့လည်းကောင်းအစည်းအဝေးနဲ့ပတ်သက်လည်းကောင်းလူမျိုးနဲ့ပတ်သက်လည်းဒါမျိုးလေးတွေကတော်တော်လေးကျွန်တော်တို့ရှေ့မှာသင်ခန်းစာတွေအများကြီးရှိတယ်ဒါကြောင့်မို့လို့ပေါ့အခုဒီမိုကရေစီနိုင်ငံတော်တစ်ခုပြန်သွားတဲ့အခါမှာလည်းကျွန်တော်တို့ဟာသင်တင်တဲ့အချိန်တစ်ခုပေါ့လေဒါဝန်ကြီးလည်းခေါင်းကြီးကပြောထားတာရှိပါတယ်ကျွန်တော်တို့ဒီလွတ်လပ်မှုနဲ့တောင်းယူမှုလွတ်လပ်မှုနဲ့စင်ကြုံတရားပေါ့ဒါလေးပေါ်မှာခြေခံပြီးတော့အချိန်လေးတစ်ခုယူပြီးသွားကြရင်ဒါဇုတ်နမနဲ့ကြီးတဲ့စာနယ်ချင်းတွေအဖြစ်လာမယ်ဒါမျိုးဆိုရင်တော့ပို့ပြီးတော့တန်းကြီးအတွက်အကျိုးရှိမယ်ဆိုတဲ့ဟာမျိုးလေးပြောတယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာ
ဒီမိုကရေစီစနစ်ကိုတွားနေတဲ့နိုင်ငံတစ်ခုမှာစာပေစစ်စီရေးဌာနမရှိသင့်တော့ဘူးဆိုတဲ့အယူအဆနဲ့တစ်ဖက်ကလည်းစာပေစစ်စီဌာနဟာအတိုင်းအတာတစ်ခုရှိသင့်တယ်ဆိုတဲ့အယူအဆပေါ့လေဆွေးနွေးနေကြတာလေကြားရပါတယ်ဒီတွင်တရင်နာဆရာတချို့ကလည်းဒီကိစ္စတွေကိုထုတ်ပြောတာတွေရှိတယ်ဆိုတော့ဘုံမှုတို့အနေနဲ့ရောဘလူတွေများယူဆပါလဲခင်ဗျာစာပေစစ်စီဌာနရှိသင့်သလားမရှိသင့်ဘူးလား
အော်အဲ့ဒါတော့ဇာဦးကျော်ဝင်ကျွန်တော်တို့တကယ်တမ်းအိန္ဒိယနိုင်ငံတွေမှာပဲကြည့်ကြည့်ပေါ့လေနိုင်ငံတကာမှာပဲကြည့်ကြည့်စာမူတွေကိုချုပ်တင်စီစစ်တယ်ဆိုတော့ဒီစာပေစီစစ်ရေးဌာနမျိုးဆိုတော့ကျွန်တော်တို့အခုဒီခင်မှာတော့မရှိတော့ပါဘူးအဲ့တော့ကျွန်တော်အမြင်နဲ့ကျွန်တော်ပြောရမယ်ကျွန်တော်ကိုယ်ပိုင်ယူဆပြောရမယ်ဆိုရင်တော့ချုပ်တင်ပြီးတော့ပေါ့လေဟလာစာမူတွေကိုစီစစ်ရှင်လုပ်ငန်းတွေဟာအခုကျွန်တော်တို့တကယ်တွားနေတဲ့ခင်မှာတော့ဘလူးမားကိုတဟကြတာပေါ့လေဟာမနီမဖြစ်ဘူးဒါကြောင့်မလို့စာပေစီစစ်အနေနဲ့ကတော့တိုင်းပြည်ထဲမှာထုတ်မယ်ပေါ့စာပေတွေကိုချုပ်တင်စီစစ်တဲ့ဟာမျိုးကတော့ရှေ့လျှောက်ကျွန်တော်တွားမယ်စနစ်နဲ့လည်းလုံးဝတော့မလိုအပ်တော့ဘူးလို့ကျွန်တော်တို့ဒါယုံကြည်ပါတယ်ခင်ဗျာ
ဒါရခင်တပ်မတော်အစိုးရလက်ထက်မှာတော့ဒီစာပေစီစစ်ရေးဌာနကိုကြီးကြပ်ဆောင်ရွက်ခဲ့ရတဲ့အကြီးအကဲပုဂ္ဂိုလ်တယောက်အနေနဲ့လက်ရှိမှာဦးသိစေအရသာအစိုးရလက်ထက်မှာဆောင်ရွက်ရတဲ့စာပေစီစစ်ဌာနရဲ့အကြီးအကဲပုဂ္ဂိုလ်တယောက်အနေနဲ့ပုဂ္ဂိုလ်ကြီးခံစားချက်ဘုံမှုအနေနဲ့ဘယ်လိုတွေများခံစားရပါသလဲဆိုတာသိပါသေးလားခင်ဗျာ
ပုဂ္ဂိုလ်ရေးအနေနဲ့တော့ဒါမှပြောစရာတော့မရှိပါဘူးကျွန်တော်တို့တကယ်တာဝန်ပေါ့လေဒီမှာကျွန်တော်ဒီတာဝန်ကဒါထမ်းဆောင်မဲ့တာဝန်ပါပဲအဲ့တော့ဒီလက်ရှိမှာကျွန်တော်တို့နိုင်ငံမှာ62ခုနှစ်ဥပဒေနဲ့ဒီညွှန်ကြားချက်အမိနေအတိုင်းကျွန်တော်တို့အဆောင်ရမယ့်ဟာဒီဆောင်ရွက်နေရတဲ့အပိုင်းပါပဲခင်ဗျာပြည်သူလူထုအားလုံးချင်းနဲ့တကယ်ကိုကျွန်တော်တို့အစိုးရအနေနဲ့လည်းဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့တွားမယ်ဆိုတဲ့ဟာမျိုးနဲ့တွားတဲ့ဟာမျိုးဖြစ်လာတဲ့အခါမှာလူလူလက်နဲ့ပို့ပြီးတော့တုံ့နိုင်မဲ့ဟာမျိုးတွေအတွက်ကတော့ပိုဝန်တာစရာကောင်းတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ပုံမှုအတက်စီကိုကျေးဇူးများရှိတယ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျာ